မြန်မာပြည်ကကြောက်စိမ်းလုပ်ငန်းကို Global Witness အဖွဲ့ကအသေးချာလေ့လာစုံစမ်းပြီးစာရန်းတွေရေးလာတာနေ့တော်ကြားနေပါပြီ။ကြောက်စိမ်းလုပ်ငန်းကိုနိုင်ငံတော်လျှို့ဝှက်ချက်အဖြစ်သတ်မှတ်ပြီးကိုကျိုးရှာပုံကိုဖော်ပြတဲ့အစီရင်ခံစာ2015မှာထုတ်ဝေတဲ့အချိန်ကစပြီးကြောက်စိမ်းအကြောင်းပြောရင် Global Witness သုတေသနပါမှပြည့်စုံတယ်လို့ဖြစ်နေပါတယ်။2019မှာကြောက်စိမ်းဗိုလ်ချုပ်ကြီးများဆိုတဲ့စာရန်းကိုထုတ်ဝေပါတယ်။လွန်ခဲ့တဲ့နှစ်ဇွန်လမှာတော့ Jade and Conflict ကြောက်စိမ်းနဲ့ပရိဘက်ကဆိုတဲ့စာရန်းကိုထုတ်ဝေလိုက်ပါတယ်။ကြောက်စိမ်းကရန်ပုံဝင်ရနေတဲ့လက်နက်ကိုင်အဖွဲ့တွေထဲမှာတပ်မတော်ကရှေ့ဆုံးကပါဝင်ပြီး KIA, KIO, ကချင်တပ်ဖွဲ့ ၊ဝတ်တပ်ဖွဲ့၊ MND, ကိုကန်တပ်ဖွဲ့၊ AA ရခိုင်တပ်တော်နေကြောင်ဆောင်တပ်နဲ့ပြည်သူ့စစ်အချို့လဲအနည်းနဲ့အများပါဝင်တယ်လို့ဆိုပါတယ်။ဦးသိစိန်အစိုးရနဲ့ NLD အစိုးရလက်ထက်မှာပြုပြင်ရေးလုပ်ဖို့ကြိုးစားပေမဲ့ကြောက်စိမ့်ကန္တကိုဒီလက်နဲ့ကင်ဖွဲ့တွေကပဲကြီးစိုးတယ်လို့ဆိုပါတယ်။2016မှာ NLD အစိုးရကကြောက်စိမ့်လိုက်စင်သည့်ရဆိုင်လိုက်ချိန်ကစပြီးနားလည်မှုနဲ့ကြောက်စိမ့်ထွက်ယူတာဟာစစ်ကောင်စီလက်ထက်မှာပိုပြီးဆိုးွားလာပါတယ်
။မြေပြင်မှာစစ်ခင်းနေတဲ့လက်နဲ့ကင်တွေဟာကြောက်စိမ့်လုပ်ငန်းမှာတော့ပူးပေါင်းဆောင်ရွက်နေတာတွေ့ရတယ်လို့ဆိုပါတယ်။ကြောက်စိမ့်မြေမှာငွေကြေးရှာဖွေရေးဟာအလုံးရဲ့ရည်မှန်းချက်ဖြစ်လာပါတယ်။တက်မရော KIA ဝါတက်ဖွဲ့နဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေဟာတရုတ်ပြည်ကိုကြောက်စိမ့်မှောင်ကိုတင်ပို့ရမှာပူးပေါင်းဆောင်ရွက်တာတွေ့ရှိရတယ်လို့ Global Witness အဖွဲ့ကဆိုပါတယ်။ဒေါ်လာသန်းပေါင်းထောင်ချီတဲ့လုပ်ငန်းဖြစ်လို့တက်မရော်နဲ့ KIA ဟာဖားကန့်နယ်မြေမှာငញ្ញန်းစွာရှင်တွဲနေထိုင်ကြတယ်လို့ဆိုပါတယ်။တက်မရော်ရဲ့ဖားကန့်အခြေစိုက်တက်မ101တက်မမှုနဲ့KIA တိုင်ရင်း6ရဲ့တပ်မှုဟာဓာတ်ရိုက်ဖုံးအဆက်အသွယ်လုပ်နိုင်ပြီးကြောက်စိမ့်ကိစ္စတွေကိုညှိနှိုင်းကြတယ်လို့ဆိုပါတယ် UWSA ဝါတက်ဖွဲ့ရဲ့ကုမ္ပဏီတွေနဲ့ KIA တိုင်ရင်း6ဆက်ဆံရေးကောင်းမွန်နေတာကိုဒေသခံကချင်တွေကတော့မကြေမနက်ဖြစ်ကြတယ်လို့ဖော်ပြထားပါတယ
်ကြောက်စိမ့်လုပ်ငန်းပူးပေါင်းဆောင်ရွက်မှုနဲ့ပတ်သက်ပြီး KIA နဲ့ဆက်သွယ်မေးမြန်းတဲ့အခါမှာ KIA ဟာတပ်မတော်နဲ့ရောဝါတက်ဖွဲ့နဲ့ရောပူပေါင်းဆောင်ရွက်မှုမရှိဘူးလို့ဖြေပါတယ်။ KIA တိုင်ရင်း6နဲ့တက်မတော်တက်မ101အကြမ်းမှာဓာတ်ရိုက်ဆက်သွယ်မှုမရှိဘူးလို့လည်း KIA ကိုယ်စားလှယ်ကဆိုပါတယ်။ဝါတက်ဖွဲ့ကလည်း KIA နဲ့အကျိုးတူစီးပွားလုပ်တာမရှိဘူးလို့ဆိုပါတယ်။တက်မတော်ကိုယ်စားလှယ်ကတော့ Global Witness ရဲ့ဆွဆွဲချက်ကိုတုံ့ပြန်မှုမရှိပါဘူး။ဒါပေမဲ့ကြောက်စိမ့်လုံကမှာအဓိကအကျိုးခံစားရသူဟာဒေသခံတက်မတော်တက်မှုတွေမြောက်ပိုင်းတိုင်းစစ်ဌာနချုပ်အစိုးရအရာရှိရဲတပ်ဖွဲ့လက်နက်ကိုင်တပ်ဖွဲ့နဲ့ဒေသခံလောပန်းတွေဖြစ်တယ်လို့ဆိုပါတယ
်စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းတပြည်လုံးမှာပေါ်ပေါက်လာတဲ့ຫນွေဦးတော်လန်ရေးအရှင်အဟွန်ဟာကြောက်စိမ့်မြေအထိရောက်လာပါတယ်1990ပြည်လွန်ကလေးကဖားကန့်ကိုထိန်းချုပ်လာခဲ့တဲ့တပ်မတော်ဟာ KIA ကပြန်လည်ထိန်းချုပ်ဖို့ကြိုးပမ်းတာကိုရင်ဆိုင်လာရပွဲရှိပါတယ်ဖားကန့်ဒေသနဲ့အနီးတစ်ဝိုက်မှာတိုက်ပွဲတွေပြန်ဖြစ်လာပါတယ်နေဆက်ကစခန်းတွေ KIA လက်ထက်ပြန်ရောက်သွားပါတယ်။ဆရာနာသိင်းကြီးအစားပြီးကြောက်စိမ့်ထုတ်လို့မှုနှေးကွေးလာတယ်လို့ဆိုပါတယ်။ဒါပေမဲ့ကြောက်စိမ့်ဟာ KIA ရဲ့အကြီးမားဆုံးဝင်ငွေဖြစ်နေစေပါ။ပရင်းနဲ့တစ်လုပ်ငန်းကလည်းရန်ပုံငွေရရှိနေပါတယ်။ KIA ကကြောက်စိမ့်ဝင်ငွေနဲ့အသုံးစရိတ်ကိုထုတ်ပြန်တာမျိုးမရှိပေမဲ့လိုင်ဇာနဲ့မိုင်ဂျာယန်ကဒုက္ခသည်တွေကိုစောင့်ရှောက်ရမှာအသုံးပြုတယ်လို့ဆိုပါတယ်။
ကျောက်စိမ့်ရံပုံငွေကြောင့်နေချင်းကြချင်းကြီးထွားလာတဲ့ရခိုင်တပ်ဖွဲ့ဟာကချင်ပြည်နယ်မှာမွေးဖွားလိုက်တဲ့လက်နက်ကိုင်အဖွဲ့ဖြစ်ပါတယ်။ KA ဌာနချုပ်ရှိတဲ့လိုင်ဇာမှာစခန်းဖွင့်ခွင့်ပေးပြီးရခိုင်လူငယ်တွေကိုစစ်တင်တန်းပို့ချပါတယ်။2009မှာရခိုင်တပ်ကိုတီထောင်လာမှု2017မှာတပ်မတော်နဲ့စစ်ပြန်ဖြစ်တဲ့အခါ AA ရခိုင်တပ်ဟာ KIA ကိုကူညီနေပါပြီ။ကျောက်စိမ့်ကုံတွေရေးပါပွင့်စားလုပ်ပြီးကျောက်ကုံတွေတွေကိုအခွန်ကောက်တဲ့နီးနဲ့ရခိုင်တပ်ကရံပုံငွေရှာတယ်လို့ဆိုပါတယ်။နိုင်ငံခြားမှာအလုပ်လုပ်နေတဲ့ရခိုင်တွေကလည်း AA ကိုထောက်ပံ့ကြပါတယ်။ MNDAA ကိုကန်တပ်ဖွဲ့ကတော့ဥဖုံချားရှင်လက်ထက်ကလေးကခမ်းတီးကျောက်စိမ့်နယ်မြေမှာကုမ္ပဏီတီထောင်ခွင့်ရခဲ့တယ်လို့ Global Witness အဖွဲ့ကဆိုပါတယ်။ကျောက်စိမ့်ဝင်ငွေနဲ့လက်နက်ကင်တပ်ဖွဲ့တွေကဆက်ဆက်နေတာမို့စစ်ကောင်စီနဲ့ KIA တို့ရဲ့ပဋိပက္ခဟာဘာကန်ဒေသမှာလက်ခဲတလင်းအခြေအနေကိုအများကြီးပြောင်းလဲစေနိုင်တယ်လို့ Global Witness ကသုံးသပ်ထားပါတယ်။ လုံးလုံးစဲမှာတော့တိုက်ပွဲတွေရှိနေပေမဲ့ကျောက်စိမ့်တူဖို့မှုကတော့ရက်ဆိုင်သွားလို့မရကြောင်းသင်ပြလိုက်ရပါတယ်ခင်ဗျာ။